မြမအစိုးရအနေနဲ့အလုံသမားတွေမတ်ပုံတင်လွယ်လင့်တကူပြုနိုင်ဖို့တွာလာရေးအဆင်ပြေတဲ့နေရာတွေမှာအဖွဲ့ခွဲပြီးတော့လှုပ်ဆောင်ပေးသွားမယ်လို့မြမအစိုးရအလုံသမားညွှန်ကြားရေးမှူးဦးစီးဌာနတာဝန်ရှိသူတွေကပြောပါတယ်ထိုင်နိုင်ငံမြန်မာအလုံသမားအရေးဆောင်ရွက်နေသူတွေအနေနဲ့လက်ရှိအစိုးရရဲ့အလုံသမားရေးလှုပ်ဆောင်နေတဲ့အပေါ်မှာထောက်ခံကြိုးဆိုပေမဲ့တစ်ဖက်မှာစောင့်ကြည့်ရမယ့်အနေအထားရှိသေးတယ်လို့လည်းသုံးသပ်မှုတွေရှိနေပါတယ်။ဒီအခြေအနေတွေကိုတော့ထိုင်းခြေဆိုင်သတင်းတောက်နိုင်ကွင်းအင်ကသတင်းပေးပို့ထားပါတယ်
။ဟုတ်ကဲ့ပါ။ထိုင်းမြန်မာနိုင်ငံအလုံသမားဝန်ကြီးတွေသဘောတူညီချက်အရထိုင်းနိုင်ငံသွင်းမှာလာရောက်လှုပ်လှုပ်ကန်နေတဲ့တရားဝင်မြန်မာအလုံသမားတွေရဲ့ရပိုင်ခွင့်တွေနဲ့ပတ်သက်ပြီးတော့အကာအကွယ်ပေးထားမယ်လို့အလုံသမားညွှန်ကြားရေးမှူးဦးစီးဌာနညွန်ကြားရေးမှူးချုပ်ဦးချစ်စိန်က VOA ကိုခုလိုပြောပါတယ
်အဓိကတော့ဗျာလီဘာတန်းမှာတော့ employment contract ပေါ့နော် employment contract ကအဲ့ထက်မှာအလုပ်ရှင်နဲ့အလုပ်သမားစာချုပ်ချုပ်တဲ့ contract အလုပ်ရှင်ကလည်းသူပေးမဲ့လစာကိုဖော်ပြတယ်အလုပ်သမားကလည်းသူကြိုက်မှ contract ကိုလက်မှတ်ထိုးလို့ရတယ်လေ employment contract ချုပ်ပြီးတယ်နောက်တရားဝင် passport လည်းကင်ထားတယ်အဲ့လိုဆိုရင်တော့သူတို့ပဲထိုင်းလီဘာဥတွေရောထိုင်းလူမှုဖွံ့ဖြိုးရောအပြည့်အဝအကာအကွယ်ပေးမယ်ဗျာကျွန်တော်တို့ကလည်းဟုတ်သော်ပေါ့အသစ်လွတ်တဲ့လူတွေမှာအ ਨੇ ဆုံးလောက်ခလာစာ200မရဘဲနဲ့ကျွန်တော်ကမလှုပ်ဘူ
းမြန်မာလုံသမားဒုတိယဝန်ကြီးဦးမြင့်သိန်းနဲ့ထိုင်းလုံသမားဝန်ကြီးနိုင်ပဒုံချိုင်းစာဆောင်ဆက်တို့ဟာအောက်တိုဘာလ12ရက်နေ့တုန်းကမြန်မာလုံသမားရေးနဲ့ပတ်သက်ပြီးတော့တွေ့ဆုံဆွေးနွေးခဲ့ပြီးနိုင်ငံသဘောတူညီနားလည်မှုစာချုပ်လွှာရေးသွေးခဲ့ကြပါတယ်ဒါအပြင်မြန်မာလုံသမားတွေအလုပ်လုပ်ခွင့်ပါမယ့်ရှောက်ထားဖို့လွယ်ကူအောင်မြန်မာဆိုရအနေနဲ့အဖွဲ့တွေစေလှုပ်ပြီးတော့အလုပ်သမားမှတ်ပုံသင်ရုံးတွေအစဉ်ပြေမဲ့နေရာတွေကိုရွေးချယ်ပြီးလှုပ်ဆောင်သွားမယ်လို့လှုပ်သမားညွန်ကြားရေးမှူးဦးစီးဌာနညွန်ကြားရေးမှူးချုပ်ဦးချစ်စိန်ကအခုလိုပြောပါတယ်
။ဟိုနေရာရွေးရမှာပေါ့နော်။နေရာရွေးတဲ့အခါကျတော့နှစ်ဖက်ရွေးရမှာပေါ့နော်။ဟိုမဟာချိုင်းလိုနေရာမျိုးပေါ့နော်။နောက်ထိုင်းနိုင်ငံမြောက်ပိုင်းထိုင်းနိုင်ငံတောင်ပိုင်းပေါ့နော်။ဘန်ကောက်ဧရိယာပေါ့နော်။အကြံပြင်းတော့ဒီလိုဖြစ်ပြီနဲ့ဘယ်နေရာမှာဆိုတာကသူကယုံတို့လူတို့နေဖို့တို့ယုံဖွင့်ဖို့အဲ့ဒီနေရာတွေထပ်ရွေးရအောင်ပါ။ရန်တော့မှကျွန်တော်တို့ဖွင့်ထားတော့လေသူတို့ကတော်တော်ကာပါဖြစ်နေပါတယ်။အခုကတော့ကျွန်တော်တို့ကအဖွဲ့၅ဘက်ဝင်လို့ပဲအဲ့ဒီမှာရှိတဲ့သူတို့ register လုပ်ထားတဲ့လူတွေကျွန်တော်က temporary passport တို့ပါထောက်ထားရရှိအောင်ထုတ်ပေးဖို့ကိစ္စပေါ့နော်သူတို့ register မလုပ်ရသေးတဲ့လူတွေကိုကျွန်တော်က register ပြန်လုပ်ပေးဖို့ဆွေးနွေးတဲ့ကိစ္စပေါ့နော
်မြန်မာထိုင်းနိုင်ငံအလုပ်သမားဝန်ကြီးတို့ဟာမြန်မာအလုပ်သမားတွေရဲ့အလုပ်သမားမှတ်ပုံတင်ရရှိရေးနဲ့ရပိုင်ခွင့်တွေကိုဆွေးနွေးပြီးသဘောတူညီချက်တွေရရှိတဲ့အပေါ်မှာကြိုဆိုပေမဲ့တစ်ဖက်မှာမြန်မာတန်ယုံကနေဘယ်လိုအကျိုးဆောင်ပေးနိုင်မလဲဆိုတဲ့အပေါ်စောင့်ကြည့်ရအောင်မယ်လို့ထိုင်းခြေဆိုင်ရောင်ချီဦးအလုပ်သမားဖွဲ့ရဲ့တာဝန်ခံကမှုဆွေကပြောပါတယ
်အခုမြန်မာပြည်ရဲ့လုံမောင်းဝန်ကြီးဌာနလာပြီးတော့အခုဒီလုံမောင်းရေးကိစ္စကိုလုံမောင်းရေးလက်မှတ်တွေကိုဒီထိုင်းနိုင်ငံရောက်လာလုပ်ပေးနေတယ်ဒါကကျွန်တော်တို့ကြိုဆိုပါတယ်လုံမောင်းဒီရဲ့လောကပြဿနာတွေလုံမောင်းရေးချိုးဖောက်ခံရတဲ့ကိစ္စတွေအဲဒီကိစ္စတွေအတွက်ကိုလည်းဒါထိုင်းစုရနဲ့တရားဝင်ဆွေးနွေးပြင်မယ်ဆိုရင်လည်းမြန်မာစုရအနေနဲ့လုံတင်လုံထိုက်တဲ့ကိစ္စတွေဖြစ်တယ်အော်ဒီကထိုင်းနိုင်ငံတောင်မှချင်းနေမှာတာယုံနေနေလေဒီကြတဲ့စူရဆက်ဆက်မှာလဲဒီကွန်မြူနတီဖွဲ့ခဲ့တယ်ဒါပေမဲ့လက်တွေ့မှာအကူကြီးတောင်းခဲ့တဲ့အကြရင်တာယုံဖုံးကဘာမှမကြိုက်တဲ့အကိစ္စကြီးဟာအများအားဖြင့်ဖြစ်တယ်တကယ်ပဲလူကမာတွေကဆက်လာတဲ့အခါမှာဒီအစိုးရအနေနဲ့တကယ်လုပ်ပြီးမလားဆိုတော့ကျွန်တော်တို့စောင့်ကြည့်ဖို့လိုတယ်လို့ပြောတယ
်အရင်ကလူကမာမှတ်ပုံတင်ပြုလုပ်တဲ့နေရာမှာပွဲစားတွေကနေတစ်စက်လှုပ်ဆောင်နေရလို့အလုပ်သမားတွေအနေနဲ့ငွေကုန်ကြေးကျပုံများခဲ့တယ်လို့တွားရေးလာရေးခက်ခဲနဲ့ခရီးစရိတ်တွေလည်းကုန်ကျမှုများပြားနေပါတယ်အခုလိုဆိုရအနေနဲ့အဖွဲခွဲပြီးတော့အလုပ်လုပ်ခွင့်မှောက်ပုံတင်လုပ်ပေးမယ်ဆိုတဲ့အစီအစဉ်ဟာအလုပ်သမားတွေအတွက်အကျိုးရှိမယ်လို့ကိုမိုးစွေကပြောပါတယ်မြန်မာရွှေပြောင်းအလုပ်သမားရေးနဲ့ပတ်သက်ပြီးအလုပ်လုပ်ခွင့်ပါမယ့်ရရှိဖို့ရဲ့အလုပ်သမားတွေရဲ့အခွင့်အရေးကာကွယ်ပေးဖို့ရဲ့တမယိုးကျမဟုတ်တဲ့လူဝေမှုကြေးကျရေးပေါ်လစီအပအဝင်တရားမဝင်အလုပ်သမားဥပဒေကြောင်းဆိုင်ရာသက်ဆိုင်ရာနိုင်ငံသားလိုက်ခွဲခြားစီစစ်ပေးဖို့ရဲ့နိုင်ငံကြားအလှည့်ကျဆွေးနွေးပွဲလုပ်ဖို့ရဲ့ဖြစ်ပေါ်လာတဲ့ပြဿနာတွေကိုဝိုင်းဝန်းညှိနှိုင်းဖြေရှာဖို့စတဲ့ချက်တွေကိုနိုင်ငံလုံသမားဝန်ကြီးတို့ဆွေးနွေးခဲ့ကြပါတယ်။ထိုင်းလုံသမားဝန်ကြီးဌာနရဲ့စီးရင်ရထိုင်းနိုင်ငံမှာရွှေပြောင်းလုံသမားဦးရေတန်းခွဲကျော်ရှိနေပါတယ်ခင်ဗျာ။